အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်ကလက်ခံဆွေးနွေးတင်တယ်လို့အကြံပြုထားတဲ့အစီရင်ခံစာကိုအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကဒီကနေ့မှပဲလွှတ်တော်ကိုတင်သွင်းခဲ့ပါတယ်ကျောင်းသားသမဂ္ဂဖွဲ့စည်းခွင့်ပညာရေးအသုံးစရိတ်တိုးမြင့်ရေးပါဝင်ပညာရေးကဏ္ဍအပေါ်ဗဟိုချုပ်ကိုင်မှုရွှတ်ချရေးပါဝင်တင်သွင်းလာတဲ့ကော်မတီရဲ့အစီရင်ခံစာကကျောင်းသားတွေလူလာတဲ့မြမပြုပြင်ရေးပြောင်းလဲရေးကိုအမှတ်ခံချက်ပေးနိုင်သလားဆိုတာတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုပညာရေးပြည်ပြင်ပြောင်းလဲရေးဆိုင်ရာနိုင်ငံလုံးဆိုင်ရာဂွန်ရဲ့ NNEA ကျောင်းသားကိုယ်စားလှယ်တွေပြည်သူတွေနိုင်ငံရေးပါတီတွေနဲ့အမျိုးသားလွှတ်တော်မှကြားနာပြီးတဲ့နောက်ထောက်ကြညီမှာတော့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီကလွှတ်တော်ထံမှအစီရင်ခံစာကိုတင်သွင်းခဲ့ပါတယ်။အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်လွှတ်တော်အမဦးကျော်ကျော်ကအစီရင်ခံစာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဟုတ်ကဲ့ဒီသမေကဖွေးလေးဟာကိုလည်းကျွန်တော်တို့ကသတ်သူတယ်လေ။အဲ့ဒါလည်းပါတယ်ဒီနေ့ဘာကြေးရဲ့အခြေအနေကိုဒီနေ့ပဲဥပဒေကြမ်းပြီးတော့ကရှေ့ပြီးတော့ကအတူတူရှေ့ရရတယ်ဦးလိုက်အတူတူရှေ့ရရတယ်ဒါကြောင့်ဒါပုံတည်တည်သိမဲ့လို့မရဘူးဒီမစီယာနှုံးတောင်းထားတယ်သူတို့ကမစီယာနှုံးဆိုတာကဥမာဘာကြေးအခြေအနေလိုက်ပြီးတော့ကပင်းနိုင်တယ်နှိဒူလို့ရှိမယ်မပင်းနိုင်တယ်နှိဒူလို့ရှိမယ်ဒါပေမဲ့သူတို့ကသူတို့နဲ့သဘောတူညီမှုရခဲ့တာကဒီငါးနှစ်ပြည့်မှာအဲတဖြည်းဖြည်းတူးမြင့်တော့လာနှစ်ဆယ်နှစ်ကြီးရောင်းပြည့်မြင့်ပြည့်မြင့်ဆိုတာသဘောတူညီမှုရရှိပါလေအဲ့ဒါလေးပါပါလေအစီအစဉ်ကမှာ
ကျောင်းသားတွေအဓိကတောင်းဆိုထားတဲ့ပညာရေးစနစ်ပေါ်ဗဟိုချုပ်ကိုင်မှုရှော့ချနိုင်ရဲ့အတွက်လဲကော်မတီအစီရင်ခံစာကအကျေတဝင်ရှင်းလင်းဖော်ပြထားတယ်လို့လဲလွတ်တော်အမတ်ဦးကျော်ကျော်ကပြောပါတယ
်ဥမာနီရောကျောင်းသားသမေကကိုယ်စားလှယ်တွေပါတယ်ဆရာသမေကကိုယ်စားလှယ်ပါတယ်လွတ်တော်အဲဒီလန်လက်တော့ပြည်သူလက်တော့ဦးထားတယ်ကအဲဒီတော့တင်ဆင်းနေပြီးတော့အဖွဲ့ဝင်တွေပါတယ်ပညာရှင်ပါတယ်အဲဒီလိုဟိုဟောသေယူကန်ပြီးတော့ပါတယ်တော်တော်များများပါပါတယ်ဒီဘုံရှုပ်ကင်မှုစပေါ်ကိုမသိဝင်အောင်ဆော့ချရတဲ့အခါအကုန်လုံးဖြည့်တော့အောင်ဆိုပြီးတော့တော်တော်ကိုဆိုင်ဆိုင်ဝင်ဝင်ဖြည့်ထားတာတွေ့ရပါတယ်အဓိကတော့ဒီမွန်ရတိုင်းဆိုင်ရာကိုပဲကြည့်ကြည့်မှာကိုလုံးရဲ့အစစ်စစ်ဘာမှမကြည့်ရပါဘူး။မော်ရာပိုင်းကိုပဲကြည့်ကြမှာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကတော့ကော်မတီကတင်သွင်းတဲ့အစီရင်ခံစာကဥပဒေနဲ့အညီအတော်လေးပြည့်ပြည့်စုံစုံရေးထားတယ်လို့ရေးဘူးရသုံးသက်တဲ့အကြောင်းပြောပါတယ်
။ဒီလိုရအမြင်အားဖြင့်ဆိုရင်တော့ကျောင်းသားတွေလူချင်းတဲ့အခြေအနေနဲ့ရောနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေကြောင့်ရဖြစ်တဲ့ဖြစ်ထိုက်တဲ့ဒီဥပဒေရေးထိုးရရောဖြစ်တဲ့ဖြစ်တဲ့အနှစ်သာရအချက်တွေရောကိုအတော်လေးအလေးနဲ့ထားပြီးတော့ပြည့်စုံထားတယ်လို့တော့ကျွန်တော်မှန်းဆလို့ရတယ်ဗျ။ထပ်ပြီးတော့အသေးသေးလေးချင်ဟိုလေ့လာရအောင်ပါပေါ့။လေ့လာပြီးတော့မှကျွန်တော်တို့ဘယ်လိုဒါပြင်ဆင်ထားတဲ့အထဲမှာထပ်ပြီးတော့ပြင်ဆင်တာဘယ်အရာပြန်ပြည့်ရာတွေရှိတာတော့ပေါ်ပေါက်လာနိုင်သေးတယ်လေ။အသေးသေးလေ့လာမယ်ဆင်တော့နော
်။အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအစီရင်ခံစာမှာတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းထဲကလက်ခံသင့်တဲ့ပြဋ္ဌာန်းချက်23ချက်ဥပဒေကျင့်ထုံးတဲ့အညီပြန်လည်ရေးသားသင့်တဲ့အချက်25ချက်ဇဂရက်အစာထိုးပြန်လည်ရေးသားသင့်တဲ့ဆိုတဲ့အချက်24ချက်ဖွဲ့စည်းပုံအခြေခံဥပဒေနောက်တည်ဆဲဥပဒေတို့နဲ့မကန့်ညီတဲ့အချက်19ချက်စသဖြင့်ကဏ္ဍ4ရပ်ခွဲခြားထားပြီးအမျိုးသားလွှတ်တော်အနေနဲ့လည်းအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းကိုလက်ခံဆွေးနွေးသင့်တယ်လို့လည်းကော်မတီအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာပညာရေးစနစ်မှာဗဟိုချုပ်ကိုင်မှုလျှော့ချရေးအသုံးစရိတ်တိုးမြင့်ပေးရေးတိုင်းရင်းသားစာပေတင်ကြားခွင့်ရရေးနဲ့ကျောင်းသားသမဂ္ဂများတရားဝင်ဖွဲ့စည်းနိုင်ခွင့်အပါအဝင်ပညာရေးဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုခဲ့ကြတဲ့ကျောင်းသားတရားကျော်ကတော့တာယာဝတီအချင်းထောင်မှာထိမ့်သိမ်းခံနေကြရပြီးတည်ဆဲဥပဒေတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင်